မြန်မာနိုင်ငံမှာအာဏာသိမ်းတဲ့စစ်တပ်ကချင်းပြည်နယ်အတွင်းဆုံးရတဲ့လူခွင့်ချိုးဖောက်မှုတွေလက်တလောကျူးလွန်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုလက်နက်မရအောင်လုပ်ဖို့အပါအဝင်မြန်မာစစ်တပ်တာဝန်ခံတာဝန်ယူမှုရှိလာအောင်လူခွင့်ချိုးဖောက်မှုတွေမလုပ်နိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းကနေအရေးကြီးကြီးလှုံ့ဆော်ပေးဖို့လိုနေပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ NetBrush ကအောက်တိုဘာ31တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ချင်းပြည်နယ်ထဲမှာလူနေအလုံး100ကျော်နဲ့ခွင့်အံဖျားချောင်းတွေကိုမိရှုဖျက်ဆီးတာအပါအဝင်လူခွင့်ချိုးဖောက်မှုတွေဇက်တိုက်ကျူးဆူဆူအဝါကျူးလွန်နေတဲ့အတွက်အမေရိကန်ကအထူးစိုးရိမ်ကြောင်းနဲ့မြန်မာဆက်အနာပိုင်တွေဟာခုပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထက်မတွက်ပဲပြည်သူတွေကိုရောသူတို့နေအိမ်တွေနဲ့ကိုယ်ပိုင်ဆုတောင်းတဲ့နေရာတွေကိုပါရရဆက်ဆက်ဖျက်ဆီးနေတာကိုရှုံချကြောင်းပြောပါတယ်ဒါပြင်ချင်းပြည်နယ်နဲ့သခိုင်းတိုင်းပါဝင်မြန်မာနိုင်ငံနေရာအနှံပြားမှာဆင့်ရတိုးချဲ့နေတဲ့အတွက်လဲအထူးစိုးရိမ်ကြောင်းနဲ့မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မရေဖန်ထားသူတွေအားလုံးပြန်လွှတ်ပေးဖို့မြန်မာနိုင်ငံမှာအဖွဲ့အစည်းပေါင်းတဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လျှောက်ဖို့လဲတောင်းဆိုလိုက်ပါတယ်မြန်မာပြည်သူတွေပေါ်မှာစစ်တပ်ကဆက်ပြီးကျူးလွန်နေတဲ့ဆိုးရတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်ကဆက်လုပ်ဆောင်မှာဖြစ်တယ်လို့မြန်မာပြည်သူတွေနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်လျှောက်ပြီးပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းနေအောင်ဝန်ဝန်ချိုးဖောက်နေသူအားလုံးကိုအမေရိကန်ကဆက်လက်ထောက်ခံပံ့ပိုးပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားခဲ့ပါတယ်